ရုရှားကျူးကျော်မှုနဲ့ရင်ဆိုင်နေရတဲ့ယူကရိန်းအတွက်တရားမျှတတဲ့ငြိမ်းချမ်းရေးရရှိအောင်လို့အနောက်နိုင်ငံတွေအနေနဲ့အကူအညီတွေတိုးမြှင့်ပေးကြပါလို့ယူကရိန်းသမ္မတဗလိုဒီမီယာဇလန်စကီကဒီကနေ့ပြင်သစ်လွှတ်တော်မှာတိုက်တွန်းပြောကြားသွားပါတယ်။ယူကရိန်းအတွက်တိုက်ခိုက်ရေးလေယာဉ်တွေအမြန်ဆုံးပို့ပေးမယ်လို့ပြင်သစ်သမ္မတအီမန်နီယယ်မက်ခရွန်ကကြာသပတေးနေ့ကကြေညာထားတဲ့အချိန်မှာဒီလိုမျိုးမဟာမိတ်တွေရဲ့စုပေါင်းအားနဲ့ရုရှားကိုအနိုင်ရရမယ်ဆိုတာကိုသူ့အခိုင်အမာယုံကြည်တဲ့အကြောင်းယူကရိန်းသမ္မတဇလန်စကီကအခုလိုပြောကြားခဲ့ပါတယ်။
Боевую авиацию блискучее в нищочки экипи.
Юкрейн тамра ပြောသွားတာကတော့ Ukraine လေရင်မှုရဲ့ထိန်းချုပ်မှုနဲ့ပြင်သစ်တိုက်လေရင်တွေတိုက်ကောင်းတဲ့ဒီတိုက်လေရင်တွေကိုတုံးပြီးတော့ဥရောပရဲ့ခိုင်မာအားကောင်းမှုကိုတတ်သိပြသွားပါမယ်။ဥရောပကိုချိန်ချောက်ဝင့်နဲ့အင်မတန်စိုးရိမ်သူထက်ပိုတာတယ်ဆိုတာကိုပြသွားပါမယ်။ကျွန်တော်တို့ရဲ့စီးလုံးညီညွတ်မှုအားမဟာမိတ်တွေရဲ့စွမ်းအားနဲ့တူညီတဲ့အတွေ့အော်စုပေါင်းအားကိုလွန်ခဲ့တဲ့အနှစ်80ကပြသနိုင်ခဲ့တယ်လို့အခုဒီချိန်မှာလည်းကောင်းကောင်းတတ်သိပြနိုင်မှာပါလို့ဒီကနေ့ပြင်သစ်လွှတ်တော်မှာပြောကြားတဲ့မိန့်ခွန်းထဲမှာပြောဆိုသွားတာပါ။လွန်ခဲ့တဲ့နှစ်ပေါင်း80ဒုတိယကမ္ဘာစစ်ကာလပြင်သစ်နိုင်ငံနော်မန်ဒီကမ်းခြေမှာအနောက်မဟာမိတ်နိုင်ငံတွေစုပေါင်းပြီးတော့နာဇီဂျာမနီရဲ့ကျူးကျော်မှုကိုစတင်စီဖြစ်စေပြီးတော့တိုက်ခိုက်ခဲ့တဲ့ D-Day ကမ်းတက်တိုက်ပွဲရဲ့နှစ်ပတ်လည်အခမ်းအနားမှာယူကရိန်းသမ္မတလည်းတက်ရောက်ခဲ့ပါတယ်။ရုရှားသမ္မတပူတင်ဟာတစ်ချိန်လုံးကနာဇီဂျာမနီခေါင်းဆောင်ဟစ်တလာလိုပဲရန်လိုကျူးကျော်နေတာလို့သူကနှိုင်းယှဉ်ပြောသွားပါတယ်ရှင်။